American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မဲ့တီဘီရောဂါတိုက်ဖျက်ရေးစီမံကိန်းတစ်ခုကိုစတင်လိုက်ပြီးဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာ American တန်ရုံးကဇန်နဝါရီ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။တီဘီကင်းစင်မြန်ပြည်တခွင်ရှေ့ရှုနိုင်မှုကြိုးစားစုဆိုတဲ့အဲ့ဒီစီမံကိန်းကိုပြည်တွင်းအရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ပြည်ကြီးခင်အဖွဲ့ကအကောင့်ထေဖို့ဆောင်ရွက်နေပြီးတီဘီရောဂါအဖြစ်များတဲ့ရန်ကုန်ပဲခူးနဲ့အေရဝတီတိုင်းဒေသကြီးနဲ့မွန်ပြည်နယ်တွေကတတ်မှတ်ထားရနေရာတွေမှာအဓိကထားပြီးတော့လှုပ်ဆောင်သွားမယ်လို့အမေရိကန်တန်ယုံကပြောပါရီအဲ့ဒီစီမံကိန်းက2012ခုနှစ်ကတည်းက USAID ကအကူအညီပေးနေတဲ့မြန်မာနိုင်ငံအမျိုးသားတီဘီရောဂါတိုက်ဖျက်ရေးအစီအစဉ်ကိုအခြေခံပြီးတော့ဆောင်ရွက်တာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ကောင်းမွန်လာစေဖို့ American နဲ့မြန်မာနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုရဲ့တစိတ်တစိတ်သားလည်းဖြစ်ပါတယ်။တီဘီရောဂါတိုက်ဖျက်ရေးသုံးနှစ်ကြာဆောင်ရွက်မဲ့အဲ့ဒီစီမံကိန်းကိုအကောင်အထည်ဖော်ရမှာပြည်ကြီးခင်အဖွဲ့ကအရက်ဖက်အဖွဲ့အစည်းတွေအစိုးရအဖွဲ့အစည်းတွေပုဂ္ဂလိကကန္တာဘာသာရေးအဖွဲ့အစည်းတွေနဲ့တခြားမိဖက်အဖွဲ့တွေအပါအဝင်မတူကွဲပြားတဲ့အုပ်စုတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာ USAID ဌာနညွှန်ကြားမှု Miss Ella Grubbs ကပြောပါရီမြန်မာနိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်ထဲ TB ရောဂါရှော့ချရေးမှာတိတိတသာတိုးတက်မှုရခဲ့တာကြောင့်မြန်မာနိုင်ငံဟာပူးပေါင်းဆောင်ရွက်ကြိုးပမ်းအားထုတ်ရင်းဘယ်လိုအောင်မြင်မှုတွေရသလဲဆိုတာကိုအရှိတောင်အာရှကအိန္ဒိယနိုင်ငံတွေကိုစံနမူနာပြသနိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့လည်းစီမံကိန်းစတင်တဲ့အချိန်မှအွန်လိုင်းကနေမိတ်ဆက်ပြီးတဲ့အခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာ USAID ဌာနညွှန်ကြားရေးမှု Miss Ella Grubbs ကပြောပါရရှင်